ဒီနေ့ထုတ်တဲ့ယုံကျင်းဟာတရားလူဘက်ကထွက်ဆိုချက်တွေကိုစစ်ဆေးတာဖြစ်ပါတယ်။တရားခံအဖြစ်ဆွဆွဲခံရသူတွေကိုမီဒီယာတွေအနေနဲ့တိတိကျကျဓာတ်ပုံရိုက်ကူးခွင့်မေးမြန်းခွင့်မရပဲတန်ဆူချိုးကာရန်ထားတဲ့ဂျားကနေသာမှတ်တမ်းတင်ခွင့်ရတာဖြစ်ပါတယ်။အခုအမှုကိစ္စမှာသတင်းရိုက်ကူးရမှာကြုံရတဲ့အခက်အခဲတွေကို MPA ဓာတ်ပုံတင်တော့ကိုမာနော်ကပြောပြပါတယ်
။ပထမဆုံးဟိုတန်ဆူချိုးတွေကန့်တတ်တယ်။တန်ဆူချိုးတွေများဆိုထီးနဲ့ပွဲပြီးတော့သူတို့ထုတ်ဒီလက်ဆောင်မှုနဲ့တရားဆွဲဆုတ်ခံထားတဲ့ပုံကိုရအဲ့လိုပြီးတော့သူတို့ယူသွားတယ်။ဒီကကျွန်တော်ကသတင်းလို့လက်ယူလို့မရဓာတ်ပုံကောင်းမှတ်တမ်းယူလို့မရ
အခုလိုတရားရုံးအပြင်ဘက်မှာတန်ဆူချိုးတွေကာယန္တနဲ့ပတ်သက်ပြီးသတင်းတောက်တွေကမင်းနေရမှာတော့လုံယုံရေးအရသာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကလက်ထောက်ညွှန်ကြားရေးမှူးဒေါ်မွန်းရွယ်ဦးကပြန်လည်ဖြေဆိုပါရယ
်တန်ဆူချိုးကာရဲဆိုတာရုံးရဲ့လုံယုံရေးအတွက်ကာတာပဲတော့တခုတခုပြိပကမဖြစ်အောင်လို့ကာတဲ့သဘောပဲ
ဒီနေ့အမှုကိစ္စနဲ့ပတ်သက်ပြီးဦးဟန်ထူးဘက်ကနေရှေ့နေအဖြစ်လိုက်ပါဆောင်ရွက်သူကိုမင်းမြန်ရမှာတော့ဘာမှဖြေဆိုနိုင်ခြင်းမရှိဘူးလို့သာပြောပါရယ
်ဟုတ်တယ်စစ်တပ်ခရအချက်လက်လေးပြောပြပါ
မယ်။အဲကျွန်တော်ပြောလို့မရဘူးခင်ဗျ။ဟိုတရားရုံးရှေ့မှာကျွန်တော်ဖတ်တဲ့ဟာကိုကျွန်တော်အပြင်မှာကျွန်တော်ပြောလို့ဝေဖန်လို့ကျွန်တော်မေး။အ
ဲအမှုတွေကတော
့ဟုတ်တယ်လေပြောလို့ရတယ်။တရားရုံးရှေ့ရောက်တဲ့ဒီစား
တရားရုံးကတော့သူအပြည့်အစုံကိုမပြုတ်ခဲ့ပါဘူးလို့ပြောတာဆိုတာရှိလားဗျ။
ဘောအဲ့ဒါလည်းကျွန်တော်ပြောလို့မရဘူးခင်ဗျ
။အခုအရေးယူခံထားသူတွေရဲ့ယုံထုတ်မှာသတင်းတပ်ပုံရိုက်ကူးခွင့်မရတာတရားစွဲခံရသူတွေမျက်နှာပေါ်မှာဆိုးလို့ရဲတပ်ဖွဲ့နဲ့တရားရေးဝန်ထမ်းတွေကအကာအကွယ်ယူဖို့ထားတာတွေကြောင့်လဲအာဏာပိုင်တွေရဲ့အပြုအမူတွေပေါ်မေးခွန်းထုတ်တာတွေလည်းရှိနေပါရယ်ခင်ဗျ။